မြန်မာနိုင်ငံမှာဖမ်းဆီးခံရရတဲ့လွှတ်တော်အမတ်တွေနဲ့တခြားလူတွေအားလုံးကိုပြန်လွှတ်ပေးဖို့ကမ္ဘာတစ်ဝန်းကလက်ရှိလွှတ်တော်အမတ်300နီးပါးလက်မှတ်ရေးထိုးတောင်းဆိုလိုက်ကြပါတယ်။အမေရိကန်၊ကနေဒါ၊အာဖရိက၊ဥရောပ၊အာရှ၊ဩစတြေးလျနဲ့နယူးဇီလန်တို့အပါအဝင်ကမ္ဘာတိုက်ကြီး9ရက်စလုံးမှာရှိတဲ့နိုင်ငံပေါင်း28နိုင်ငံကလက်ရှိလွှတ်တော်အမတ်တွေစုပေါင်းလက်မှတ်ရေးထိုးထားတဲ့ဒီနေ့ထုတ်ပြန်ချက်ထဲမှာအဲ့လိုတောင်းဆိုထားတာပါ။မြန်မာစစ်တပ်ရဲ့ဆက်ဆုပ်ပွဲလူမဆန်တဲ့လုပ်ရဲကြောင့်ထိတ်လန့်တုန်လုံးရယုံတာမကလူလူကသူတို့ရဲ့လွှတ်တော်ကိုယ်စားလှယ်အဖြစ်ရွေးကောက်တင်မြှောက်ထားရုံတသက်ကြောင့်ဖမ်းဆီးခံထားရတဲ့ကျွန်တော်တို့လူ့ဖော်ကံဘက်တွေရဲ့တာယာဝါပြောရေးအတွက်အလေးနဲ့စိုးရိမ်ပါတယ်လို့ကနေဒါလွှတ်တော်အမတ်ဘရူးစ်စတန်တန်ကပြောပါတယ်။လွှတ်တော်အမတ်တွေဟာဒီမိုကရေစီရဲ့ကြောရိုးဖြစ်ပါတယ်။အာဏာသိမ်းစဉ်ကတည်းကဖမ်းထားတဲ့သူတို့နဲ့အတူတခြားလူအလုံးကိုချက်ချင်းနဲ့ချွင်းချက်မရှိပြန်လွှတ်ပေးဖို့ကမ္ဘာလုံးဆိုင်ရာလွှတ်တော်အမတ်တွေရဲ့ကွန်ရက်တစ်ခုအနေနဲ့ကျွန်တော်တို့တောင်းဆိုပါတယ်။ဒီလောင်စွာအဝိတောင်းဆိုနေတဲ့မြန်မာလူလူရဲ့အတန်ကိုနားထောင်တဲ့အနေနဲ့ဒီမိုကရေစီကိုပြန်လည်တည်ဆောက်ရပါမယ်လို့ဂျာမန်လွှတ်တော်အမတ်ရနေးကွန်နက်စ်ကလည်းပြောပါတယ်။သူတို့ရဲ့သက်ဆိုင်ရာအစိုးရတွေအပါအဝင်နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ရက်ဆက်တဲ့မြန်မာစစ်အစိုးရကိုအသိမှတ်ပြုဖို့လည်းလွှတ်တော်အမတ်တွေကတောင်းဆိုပါတယ်။ညီညာစွာဆန္ဒပြသူတွေကိုအကြမ်းဖက်ဖြိုခွင်းနေတာချက်ချင်းရတန်ပြီးမြန်မာလူလူရဲ့ဒီမိုကရေစီနှိကျလူလားချက်နဲ့တရားဥပဒေစိုးမိုးရေးတိုင်းမြန်မာစစ်အစိုးရကလည်းနာလို့ဆောင်စီရေးပြီးပြည့်စုံတဲ့တုံ့ပြန်လှုပ်ဆောင်ချက်တခုကိုအမြန်ဆုံးချမှတ်ကြဖို့လည်းနိုင်ငံတကာကလွှတ်တော်အမတ်တွေတောင်းဆိုထားပါတယ်။မြန်မာနိုင်ငံမှာလူ့ခွင့်ရင်းနဲ့ဒီမိုကရေစီတိုးတက်လာစေဖို့အတွက်ဒီနှစ်မတ်လမှာထူထောင်ခဲ့တဲ့မြန်မာအရေးနိုင်ငံတကာလွှတ်တော်အမတ်များညွန်ပေါင်းအဖွဲ့ IPEM ကကမ္ဘာကထပြုပြီးတော့အခုတောင်းဆိုချက်ကိုထုတ်ပြန်တာဖြစ်ပါတယ်။